2009ခုနှစ်ဇူလိုင်လ24ရက်နေ့ကမလေးရှားနိုင်ငံမြောက်ပိုင်းမှာတရားမဝင်မြန်မာနိုင်ငံသား15ဦးကိုကြက်ကြက်တိတ်တိတ်တင်ပြီးတော့လျှို့ဝှက်မောင်းလာတဲ့အနက်ရောင်နာဇာရီယာကားငယ်တစ်စီးဟာတန်ရိုင်းနေတင်လာတဲ့ကုန်တင်ကားကြီးတစ်စီးကိုဝင်တိုက်မိခဲ့ပါတယ်။ဒီလိုတိုက်ခဲ့တဲ့အတွက်ထိုင်းမလေးရှားနယ်စပ်ကနေပြန်ဝင်လာတဲ့တရားမဝင်မြန်မာနိုင်ငံသား9ဦးပွဲချင်းပြီးတိတ်ဆုံးခဲ့ပါတယ်။မလေးရှားရဲတပ်ဖွဲ့ရဲ့စုံစမ်းချက်အရဒီကားဟာနယ်စပ်မှာရှိတဲ့လူမောင်ကိုကိုင်းကကားဖြစ်တယ်ဆိုတာကိုတွေ့ခဲ့ပါတယ်။ဒါပေမဲ့လူမောင်ကိုကိုင်းကဘယ်နေရာမှာရှိသလဲဘယ်သူတွေပါလဲစာနယ်ဇင်းမီဒီယာတွေမှာအသေးစိတ်မဖော်ပြနိုင်ခဲ့ပါဘူးအဲ့ဒီနောက်တလအကျော်ကြာစက်တင်ဘာ17ရက်နေ့မှာမလေးရှားနိုင်ငံဘက်ကနေထိုင်းနယ်စပ်ကိုအသွာမြန်မာနိုင်ငံသား40ကျော်တင်လာတဲ့ဘတ်စကားတစ်စီးဟာအချိန်မထိနိုင်ပဲမှောက်ခဲ့ရမှာမြန်မာ9ဦးပွဲချင်းပြီးတိတ်ဆုံးခဲ့ပါတယ်ဒီမြန်မာတွေဟာအသက်20ရက်နေ40အရွယ်တွေလို့မလေးရှားတို့ The New Straits Times သတင်းစာကရေးပါတယ်ဒီကားဟာမလေးရှားလူဝင်မှုကြီးကြပ်ရေးကနေမြန်မာတွေကိုထိုင်းမြန်မာနယ်စပ်ကိုပြည်နယ်နံပေးဖို့တင်လာတာလို့သိရပါတယ်။ဒုတိယကားမောက်ပြီးမလေးရှားရောက်မြန်မာတွေရဲ့အခြေအနေတွေကိုစုံစမ်းသိရှိနိုင်ဖို့ RFA ကစက်တင်ဘာလ22ရက်နေ့မှာမလေးရှားနိုင်ငံကိုတွားရောက်စုံစမ်းခဲ့ပါတယ်။ပထမဆုံးကွာလာလမ်ပူမြို့တော်ကနေပြည်နန်းပြည်နယ်ဘာတာဝတ်မြို့ကိုဖြတ်ပြီးဒုတိယကားမောက်တုန်းကအရေးပေါ်လူနာတွေစေယုံတင်ခဲ့ရတဲ့ကီတာပြည်နယ်မြို့တော်အလော့စတာမြို့ကိုရောက်ရှိခဲ့ပါတယ်။ထိုင်းနယ်စပ်နဲ့မဝေးလာတဲ့အလော့စတာမြို့မှာမြန်မာဒုက္ခသည်တွေနဲ့မြန်မာလူသမားတွေကိုကူညီပေးနေတဲ့ NLDLA မလေးရှားဌာနခွဲအဖွဲ့ဝင်တူဖြစ်တဲ့ကိုချေအေးနဲ့ RFA ကစပြီးတွေ့ပါတယ်။ကိုချေအေးဟာအရက်ရှိရှိထောင်ထောင်မောင်းမောင်းအသားညူညူဆပင်နောက်စည်းနဲ့ဖော်ဖော်ရွေရှိတဲ့မြန်မာတယောက်ပါ။ကိုချေအေးကအလော့စတာနယ်ကမြန်မာလူသမားတွေနဲ့ဒုက္ခသည်တွေရဲ့ဘဝအကြောင်းကိုအခုလို RFA ကိုစပြီးပြောပြပါတယ်။
ကျွန်တော်မြန်မာလူမျိုးတွေကတကယ်တမ်းတော့ပြောမယ်ဆိုရင်နိုင်ငံမှာအခွင့်အရေးတကာလာတော့တာပေါ့။အများအားဖြင့်ကျွန်တော်တို့ပမာတွေကဒီမှာကအလောင်းကြီးတွေမှာလုံးတယ်၊ခြံတွေမှာလုံးတယ်။ဒါပေမဲ့တထေးတွေကတော်တော်များများလိမ့်ပဲ။ထိုင်းခိုင်ပြီးတော့ပတ်စံမပေးတာတွေများကြတယ်။ပတ်စံမပေးတာကားများတယ်။တယောက်ဆိုလို့ရှိရင်လေကနေပေါ့အဲ့လိုဟိုဝင်ဖမ်းတာပေါ့။ဝင်ဖမ်းတော့ကြောက်လာပြီးဖတ်ပြီးတာခါကျိုး။ခါကျိုးတော့ဒီနိုင်ငံစေးရုံတက်ရမယ်။တက်ရမယ်ဆိုတော့သူတို့မှပတ်စံမရှိဘူး။ဘယ်တော့လဲလို့ဝေးလိုက်တော့1000လောက်တောင်း။အဲ့ဒါသူတို့တွေကအဲ့ပတ်စံကိုမပေးနိုင်တော့သူတို့အားကျင်းကားများပြီးတော့ကျွန်တော် USA ကိုပြန်လာတယ် USA ရောတော့ကုပေးပါတယ်အဲ့ဒါကုပေးပြီးတော့လေးလာတော့ပြီးတော့စေယောကပြန်ဆင်းလာဆင်းလာပြီးလက်မှတ်တွေကိုလည်းစာရွက်တွေစာရွက်စာတမ်းတွေထုတ်ပေးပြီးတော့သူ့ကိုနောက်အခုကျတော့ကတ်ပြန်ထုတ်ပေးလိုက်အဲ့သူခါကျိုးသွားတဲ့အချိန်မှာကျန်တဲ့လူတွေတော့ဖမ်းသွားတယ်သူ့ကိုအဲ့တိုင်းပဲသွားပြီးတော့ကင်လိုက်တဲ့အချိန်မှာလက်တွေခတ်မဲ့လောက်တော့ဒီလူကပြေးလို့လည်းမရဘူးဘလို့မှမလုပ်နိုင်တော့ခါကျိုးသွားတော့ပြီးသွားတယ်ကျန်တဲ့လူပဲဖမ်းလို့ပြန်အဲ့လူပြစ်ထားတယ်
ကွာလာလမ်ပူမြို့တော်မှာရှိတဲ့မြန်မာတန်ရုံကိုမြန်မာနိုင်ငံသားတွေရဲ့ဒုက္ခဒုက္ခရောက်ရတဲ့အကြောင်းတွေကိုအကြောင်းကြားပြန်တော့လဲဘာမှထူးခြားမှုမရှိဘူးလို့ကိုချစ်အေးကပြောပါတယ်။တရားဝင်အထောက်အထားမရှိရင်မလေးရဲကဖမ်းတယ်လို့အထောက်အထားရှိအောင်မြန်မာတန်ရုံကိုအကူအညီတောင်းတော့လဲအထောက်အထားစာရွက်စာတမ်းလုပ်ရင်မလေးရှားရင်းကွင်းငွေ6000ပေးရမယ်လို့တောင်းတဲ့အတွက်လက်လျှော့ခဲ့ရတယ်လို့လဲကိုချစ်အေးကပြောပြပါတယ်။မလေးရှားနိုင်ငံမှာမြန်မာနိုင်ငံသား3မျိုးရှိပါတယ်။ပထမတစ်မျိုးကတရားဝင် passport နဲ့အလုပ်လုပ်ကင်ကွင်းလက်မှတ်ရှိတဲ့သူဒုတိယတစ်မျိုးကတရားဝင် passport နဲ့လာပေမဲ့လို့အလုပ်ရှင်ရဲ့ပွဲစားကညစ်ပတ်တဲ့အတွက်တရားဝင်စာရွက်စာတမ်းမရှိဖြစ်ခဲ့ရပြီးမြန်မာနိုင်ငံကိုပြန်မရဘဲတရားမဝင်နိုင်ငံသားအဖြစ်နဲ့ဒုက္ခတွေဖြစ်လာတဲ့သူနောက်တတိယတစ်မျိုးကတော့နယ်စပ်ဒေသတွေကနေနိုင်ငံရေးစီးပွားရေးမတည်ငြိမ်လို့နယ်စပ်ဖြတ်ကျော်ထွက်ပြေးလာပြီးဒုက္ခတွေဖြစ်နေမလေးရှားမှာနေထိုင်အလုပ်လုပ်ကြနေကြသူတွေပဲဖြစ်ပါတယ်ဒီဖြစ်ပျက်တွေနဲ့ပတ်သက်လို့ကွာလာလမ်ပူမြို့တော်အခြေစိုက် NLDLA မလေးရှားအဖွဲ့ကအလုသမားကြီးကဆောင်ရွက်ပေးနေတဲ့ကိုမင်းမင်းကအခုလိုပြောပြပါရယ
်ဒီမှာကျွန်တော်အခုလိုက်တဲ့အမှုတွေပါဘောเนาะမိန်းကလေးယောက်ျားလေးမြန်မာနိုင်ငံသားတွေအများစုတုံ့တွေ့ရတာအဲ့ passport ရှိတယ်တရားဝင်လာတာဘောเนาะဒါပေမဲ့ဒီရောက်မှာကျွန်တော်တို့တထေးနဲ့အစီအမံပြေးတာရယ်ပြီးတော့ agent နဲ့ပြဿနာတက်တာဘောเนาะဒီ permit ကိစ္စတွေပါတယ်အလုပ်ပြောင်းမှုရွှေဘူကိစ္စတွေပါပြဿနာတက်ပြီးတော့မိမိလာထားတဲ့ဒီ calling တွေဒီတရားဝင်လာထားတဲ့အချက်လက်တွေစုပ်ပြီးတော့ကျွန်တော်တို့တရားမဝင်တဲ့အဖြစ်ကိုရောက်ကြတာအများကြီးပေါ့နော်ဒီလိုအဲ့ဒီစိုက်ရွာနေပြီးတော့ထွက်ပြီးတော့ဒီတခြားကုမကုအလုရှာပြီးတော့ over stay ဘဝနဲ့နေကြတဲ့လူတွေအများကြီးတကယ်လို့အဲ့လိုကြရင်တော့ဒီတစ်သေးဘက်ကလည်းသူတို့ဘာမှကြေကြာမရှိဘူးလေဒီအလုသမားထွက်ပြီးွားပြီဆိုရင်သူတို့ကနေပြီးတော့အိစာကို cancel immigration မှာ cancel ထုတ်လိုက်ရင်သူတို့တို့ပြီးွားပြီဒါပေမဲ့နောက်ဆုံးဒုက္ခရောက်လာကြတော့မြန်မာနိုင်ငံအလုသမားတွေပေါ့ဘယ်လိုပြောမလဲဆိုတော့ဟိုကနေပြီးတော့မက်လုံးတွေပေးပြီးတော့ကျတို့မြန်မာ agent တွေကဒီနိုင်ငံကိုလာရင်မလေးရှားကိုလာရင်တနေ့ကို28ကျပ်ဖြစ်30ကျပ်ရမယ်ပြီးတော့ OT ကဘယ်နှနာရီပုံမှန်ရှိလဲတလောက်ထောင်ကျော်ထွက်မယ်အဲ့လိုပုံစံနဲ့ပြောတော့ဟိုမှာရှိတဲ့လူတွေကလည်းယုံပြီးတော့ဒီ ထိုးခိုင်းတဲ့လက်မှတ်စာချုပ်တွေမှာဘာမှမဖတ်မရှိဘဲနဲ့ကျွန်တော်မြန်မာနိုင်ငံသားတွေအဲ့လိုမျိုးလက်မှတ်ထိုးဒီနိုင်ငံရောက်လာတဲ့အခါမှာပြောတာနဲ့အခုလက်ရှိရတဲ့လုပ်ကတခြားစီဖြစ်တယ
်။စောစောကတင်ပြခဲ့တဲ့ကားမောက်တဲ့ကိစ္စတွေမှာပါခဲ့တဲ့ထိုင်းမလေးနယ်စပ်ကနေကားနဲ့မှောင်ခိုးအဖြစ်ဝင်လာသူတွေရောမလေးရှားလာဝကအနေထိုင်းမလေးနယ်စပ်ကိုပြည်နယ်နံပေးဖို့ခေါ်လာတဲ့မြန်မာတွေရောဟာဒုတိယနဲ့တတိယမျိုးစားတွေမှာပါဝင်ပါတယ်။ဒီမြန်မာတွေအတွက်တော့မလေးရှားဟာဒုတိယငရဲပဲလို့မြန်မာဒုက္ခသည်တွေရေကူညီပေးနေတဲ့အလောစားမျိုးဟာကိုချီအေးကပြောပါတယ်။ဒုတိယကားမောက်ရာမှာဒဏ်ရာပြင်းပြင်းထန်ထန်ရခဲ့လို့အလောစားဆေးရုံမှာအရေးပေါ်လူနာဖြစ်ကုသနေရတဲ့မြန်မာတွေနဲ့တွေ့နိုင်မှု RFB ကဆေးရုံကိုသွားခဲ့ပါတယ်။အလောစားဆေးရုံကိုရောက်တဲ့အချိန်မှာဆေးရုံတင်ထားတဲ့မြန်မာလူနာ9ယောက်ထဲက4ဦးသေဆုံးသွားပြီးတဦးသာအသက်ရှင်ကျန်ရတဲ့အကြောင်းအဲ့ဒီလူနာဟာလည်းမလေးရှားအနာဘိုင်တွေကပြီးခဲ့တဲ့ရက်ကပဲလာခေါ်ဆောင်သွားတဲ့အကြောင်းတာဝန်ကျဆရာမကပြောပြပါတယ်။နေကမြန်မာရဲ့အဆိုအရဆေးရုံကဆင်းတဲ့လူနာကိုရောကျန်တဲ့ဆန်ကိုင်းပတာနီဆေးရုံနဲ့ဗာလင်းဆေးရုံတွေကမြန်မာလူနာတွေကိုရောထိုင်းမလေးနယ်စပ်ကလျှို့ဝှက်ထောင်ဖြစ်တဲ့ဘလန်တစ်စခန်းမှာပြန်ချုပ်ထားတယ်လို့သိရပါတယ်။ဘလန်တစ်ထောင်ကမြန်မာရဲ့ဒုက္ခနဲ့မလေးရှားရောက်မြန်မာတွေအကြောက်လန့်ဆုံးအန္တရာယ်နှစ်ခုအကြောင်းကိုတော့မလေးရှားရောက်မြန်မာတွေအကြောင်းအပိုင်းနှစ်မှာဆက်ပြီးနားဆင်ကြပါဦးခင်ဗျာ။